ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီတပ်ဖွဲ့လုံခြုံရေးကင်းစခန်းတစ်ခုကိုဟာခါမြို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကမေလ3ရက်တနင်္လာနေ့ညပိုင်းကဒုတိယမြောက်နေ့အဖြစ်တက်ခတ်ခဲ့ပါတယ်။ဖမ်းဆီးဆန္ဒပြသူတွေကိုပြန်လွတ်ပေးဖို့အပါအဝင်ဒေသခံတွေရဲ့တောင်းဆိုမှုကိုစစ်တပ်ဖက်ကမလိုက်ရောလို့အခုလိုတက်ခတ်တာလို့ကာကွယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ဒီလိုတက်ခတ်မှုတွေကြောင့်ဒေသခံတွေဆွေးနွေးနေကြတဲ့အခြေအနေကိုတော့ VOA သတင်းတောက်နဲ့ကိုအင်ကပြောပြပါမယ်ခင်ဗျာ။
ဟာခါမြို့မှာစစ်အာဏာသိမ်းမှုစတင်သူတွေကိုစစ်တပ်ကဖမ်းဆီးခဲ့ပြီးနောက်အဲ့ဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့အပါအဝင်အချက်ဆက်တစ်ချက်ကိုဒေသခံပြည်သူ့ကာကွယ်ရေးဖွဲ့ကတောင်းဆိုထားပါတယ်။ဒီအချက်တွေကိုစစ်တပ်ဘက်ကမလိုက်လျောလို့ဆိုပြီးဟာခါမြို့6လမ်းစုံမှာရှိတဲ့စစ်တပ်လုံခြုံရေးကင်းစခန်းကိုလက်လုံသနတ်တွေကန်ဆောင်ထားတဲ့အဲ့ဒီဖွဲ့ကတနင်္လာနေ့ညကထပ်မံတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဟာခါပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတွေကအခုလိုပြောပါတယ်။
ကျွန်တော်ဒီညနေ 7:30 ဝန်းကျင်မှာပေါ့နော်ကျွန်တော်တို့ဒီဟာခါစီဒီဖက်ဖွဲ့ကဒီအကြံဖက်ဆက်စစ်ဆောင်စီရဲ့သူတို့ဖက်ချတဲ့နေရာပေါ့နော်အဲ့ဒီဟာကျွန်တော်တို့သွားကြည့်တာဘာလို့လဲဆိုတော့ကျွန်တော်တို့အရင်က statement ထုတ်ထားသလိုဆက်တစ်ချက်ကျွန်တော်တို့ထုတ်ထားတာရှိတယ်ဒီသူတွေနှိမ့်ဆက်တာတော့ငွေပန်းနဲ့ဆက်တာပေါ့နော်ပြီးတော့ပန်းစီတာမျိုးပြီးတော့ဒီသူတွေငွေရစ်တောင်းတာတွေမလောက်ဖို့ကျွန်တော်တို့အသိပေးထားတယ်အဲ့ဒီဟာကိုစစ်ဘက်ကမလိုက်နိုင်ဘူးတော့ကျွန်တော်တို့ချင်းချောင်းမှဖြစ်တော်မယ်ဆိုပြီးတော့ကျွန်တော်တို့သွားပြစ်တာကျွန်တော်တို့ကလက်ပြပုံနဲ့ဒီအထူးမီးတဲ့နယ်တွေနဲ့ပဲကျွန်တော်တို့ခြားတာသူတို့ဖက်က၄ယောက်ကျသွားတယ်ဒီ၄ယောက်ကျော်ဟိုတန်ရာရသွားတယ်ဟိုဖက်က
စစ်တပ်လုံခြုံရေးကင်းစခန်းပေါ်တိုက်ခိုက်မှုအတွင်းစစ်တပ်ဘက်က၄ဦးကျဆုံးပြီး၁၀ဦးထိခိုက်တယ်လို့ဟာခါပြည်သူ့ကာကွယ်ရေးတပ်ဘက်ကပြောပေမဲ့ VOA အနေနဲ့တိကျစီမပြုတ်နိုင်ပါဘူးပြခတ်တက္ကမှုတွေကြောင့်ဒေသခံတွေဘက်ကလည်းစိတ်လန့်နေကြပါတယ
်။စက်တနာကြေကြောလောက်ထမှာဒင်းပုတ်ခွေးတန်ရဲ့တနက်တန်ရဲ့အဲ့ဒါပဲကြားတာ။ဒီမှာခလေးတွေနဲ့ဆိုတော့လင်းကျောက်တာပေါ့။အကြာကြီးမှအိမ်အောက်ချက်ကိုပြည်ပြီးမှပဲ။ဒီနေ့ရှိနိုင်လို့မှထတာကျွန်တော်တို့
တိုက်ခိုက်မှုဖြစ်တဲ့6လမ်းစုံဟာဟာကားကနေချင်းမြင့်နဲ့ဖလန်းဘက်စကိုင်းတိုင်းကလေးမြို့ဘက်ကိုသွားတဲ့လမ်းစုံတစ်ခုဖြစ်ပြီးအဲ့ဒီနေရာမှာစစ်တပ်ကနေလုံခြုံရေးယူထားတာပါ။မေလ၂ရက်နေ့ညပိုင်းမှာလည်းဟာခါမြို့ကျောပုတ်စစ်ကောင်စီဂိတ်စခန်းတစ်ခုကိုဟာခါပြည်သူ့ကာကွယ်ရေးတပ်ဘက်ကပြစ်ခတ်တိုက်ခိုက်ရမှာစစ်တပ်ဘက်က၄ဦးထိခိုက်ကြဆုံးတယ်လို့ဒေသခံကာကွယ်ရေးဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်တွေကိုဒေသခံကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့ကြပါတယ်။ကလေးမြို့တောင်ပိုင်းတင်သားကျေးရွာဘက်မှာစစ်ကောင်စီရဲ့ကားတန်းတစ်ခုကိုပြစ်ခတ်ခဲ့လို့စစ်တပ်ဘက်ကလည်းပြန်ပြစ်ခတ်တဲ့ကြောင်းClear Region Defense Association တပ်ဖွဲ့ဝင်တို့ကခုလိုပြောပါတယ
်။ဒီနေ့ပြစ်လို့လည်းသူပြန်လာတာ။ဒီကိစ္စကတော့မသိဘူးကပြစ်လို့ပြစ်ကြတာပဲ။သူပြန်ဆုံလာတာရောအခုကနေကြီးများလို့ကားတကြီးကြီးထမလာတယ်။သူပြစ်လို့လည်းသူပြန်လာတာ။နောက်ဆယ်ရက်သွားကြတော့လည်းဆယ်ရက်ပြစ်လို့ရော။အတီတော့ဒီတော့မသိဘူးကနော
်။မနေ့ကလည်းကလေးမျိုးနဲ့ကလေးခန်းကလမ်းမပေါ်ကဆယ်ရက်ကြေးဝါနေမှာစစ်ကောင်စီတပ်ဖွဲ့ကားတန်းတွေကိုကလေးမျိုးလုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အထူးခိုက်ကတော့မသိရပါဘူး။ချင်းမြင့်နဲ့မင်းတပ်မျိုးဟာခါမျိုးနဲ့စကိုင်းတိုင်းဒေသကြီးကကလေးသမူးအပါဝင်မြို့နယ်တော်များများမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကလုံခြုံရေးတပ်တွေဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ဆွဲကြပြီးပြန်လည်ခုခံလာကြတာဖြစ်ပါတယ်ခင်ဗျာ